အော်တိုဘာလာ16ရက်ဗုဒ္ဓနေ့မှာလည်လာသွားမယ့်ဥပုသ္စာပြေတင်ငန်းဆိုင်ခေါင်းစဉ်ကတော့ဖျားသခင်ဤရွေးချယ်ခြင်းဖြစ်ပါတယ်။ကျွန်တော်တို့ကိုဖျားသခင်ရွေးချယ်တယ်ရွေးကောက်ပါတယ်ဆိုတဲ့စကားအဆိုများစွာရှိပါတယ်။လူများစွာတို့ရဲ့အတွေ့အခေါ်မှာရွေးချယ်ရွေးကောက်ခြင်းနဲ့ဆိုင်တဲ့အတိတ်ပဲအနှက်တယောက်တစ်မျိုးစီခံယူတွေးခေါ်ကြပါတယ်။တမန်ကျမ်းစာထဲကအဲ့ဒီရွေးကောက်ရွေးချယ်တော်မူခြင်းကိုဘယ်လိုမျိုးဖော်ပြထားသလဲ။ယောမဩရစာခန်းကြီး8အငယ်28နဲ့29ကိုဖတ်ပါမယ်။ဖျားသခင်ခေါ်တော်မူတယ်လို့ဆိုတဲ့စကားဟာအနက်အဓိပ္ပာယ်ဘယ်လိုမျိုးရှိသလဲဆိုတာကိုကြည့်ကြပါစို့ဖျားသခင်ကိုချစ်တော်သူဒီဟုသောကြံစီတော်မူခြင်းအတိုင်းခေါ်တော်မူသောသူတို့၏အကျိုးကိုခတ်သိမ်းသောယာတို့သည်တညီတညူတည်းပြည့်စုံကြသည်ကိုငါတို့သိကြ၏ဖျားသခင်၏သားတော်သည်အများသောညီတို့တွင်တာဝုဖြစ်တော်မူမိအကြောင်းဖျားသခင်သည်ရှစ်မဆွာကတည်တော်မူသောသူတို့ကိုသားတော်၏ပုံတံနှင့်တညီတည်းဖြစ်စေခြင်းကရှစ်မဆွာကခွဲခန့်မှတ်သားတော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်ခုနကကျင်းချက်တွေရဲ့အထူးသဖြင့်ဆူလိုချက်ကတော့လူသားတွေအလုံးဟာတားတော်ဖရားရဲ့ရုပ်လုံးတံနဲ့တူညီဖို့ဖရားရှင်ကြိုတင်ပုံစံချထားတာဖြစ်ပါတယ်ကြိုတင်ပုံစံချမှုဆိုင်ရာအကြံတော်မှာဒီသူဟာကောင်းငင်နိုင်ငံဝင်စားရမယ်ဒီလူဟာပျက်စီးခြင်းငရဲကိုတွားရမယ်လို့ကြိုတင်ပုံစံချထားခြင်းမျိုးလုံးဝမဟုတ်ပါဘူးကျွန်တော်တို့လူသားတွေဘယ်အရာတစ်ခုကိုရွေးချယ်ခွင့်မရှိရဘူးဆိုတဲ့သဘောမျိုးလည်းလုံးဝမဟုတ်ပါဘူးတနည်းဆိုရမယ်ဆိုရင်တော့ရွေးချယ်ရွေးကောက်ခြင်းကိစ္စဟာကျွန်တော်တို့ရဲ့အသက်တာနေထိုင်မှုကိုပြောင်းလဲပြုပြင်ဖို့ရည်ရွယ်ချက်တသက်သာဖြစ်ပါတယ်ကျွန်တော်တို့အသက်တာကိုပြောင်းလဲပြုပြင်ပြီးတော့တားတော်ဖခင်ရဲ့ရုပ်လုံးတံတော်ကိုရောင်ပြန်ဟက်ထင်ရှားစေမယ့်အကြောင်းတသက်ပဲဖြစ်ပါတယ်ပြောင်းလဲခြင်းအသက်တာနဲ့ဆိုင်တဲ့နှုတ်ကပတ်တော်ကဂရုတော်တွေအများကြီးရှိပါတယ်ယောမဩရစာခန်းကြီး8အငယ်30မှာဆိုလို့ရှိရင်ရှင်ပေါလုအနေနဲ့ခေါ်တော်မူတဲ့သူတွေကိုလည်းဖြောင်းမရာမှာတည်စေတော်မူတယ်အဲ့လိုမျိုးတည်စေတဲ့သူကိုချီးမြှောက်တော်မူတယ်ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်ကျွန်တော်တို့ဟာကိုယ်တိုင်စ조사ပြောင်းလဲဖို့ဖျားရှင်ထားရှိတော်မူခြင်းမျိုးမဟုတ်ပါဘူးဖျားရှင်ဟာမိမိရဲ့တကိုယ်တော်နဲ့ပြောင်းလဲခြင်းအသက်တာကိုကျွန်တော်တို့ကိုပေးပါမယ်လို့ဂရုထားနေပြီးသားဖြစ်ပါတယ်ယောမဩရစာခန်းကြီး9မှာရှင်ဘောလူဟာဆိုလို့ရှိရင်ဖျားရှင်အထူးရွေးချယ်တောင်းဝန်ပေးထားတဲ့အကြောင်းကိုဆွေးနွေးတင်ပြထားပါတယ်ဤသေးလူမျိုးကိုရွေးကောက်တဲ့နေရာမှာကဘာပေါ်မှာရှိတဲ့လူတွေအားလုံးထာဝရဖျားရှင်ရဲ့အကြောင်းနဲ့ဆိုင်တဲ့သတင်းကောင်းကိုတည်ဆောင်သွားဖို့ရွေးကောက်ခြင်းဖြစ်ပါတယ်ယောမဩရစာခန်းကြီး9ငယ်23မှာထိုတို့နှင့်အညီယာကုပ်ကိုငါချစ်၏အေသောကိုမုန်း၏ဟုကျမ်းစာလာသတည်းဆိုပြီးတော့ဖော်ပြထားပါတယ်အဲ့ဒီကျမ်းမှာတော့ညီကိုအရင်ချာပင်ဖြစ်တော်လဲပဲဖျားသခင်ကနေခွဲခြားချစ်တော်မူတတ်တယ်လို့မှားယွင်းစွာနားလည်လေရှိကြပါတယ်ဘယ်လိုမျိုးဖြစ်နေပါစေအဲ့ဒီစကားစုမှာရှင်ပေါလုအနေနဲ့အတီးပြုတ်ရေးသားထားတာကတော့ယာကုပ်ကိုဖျားရှင်ရွေးချယ်တယ်အေသောကိုမရွေးဘူးလို့ဖော်ပြနေပါတယ်ယာကုပ်ကိုရွေးကောက်ရွေးချယ်ရတဲ့အကြောင်းကဘယ်အကြောင်းရလဲ။ဘာကြောင့်ရွေးချယ်ရတာလဲ။ဣသေလလူမျိုးကြီးရဲ့ဖခင်ဖြစ်လာဖို့ဖြစ်ပါတယ်။ဒီလိုကြောင့်ရွေးချယ်ရွေးကောက်ခြင်းမှာဖျားရှင်နှမျိုးနှစားသတ်မှတ်ထားပါတယ်။ပထမအချက်အနေနဲ့ဖျားသခင်အဆိုရင်ကျွန်တော်တို့အရောက်စီတိုင်းတဦးမကျန်လူသားအလုံးကိုကယ်တင်ခြင်းရစေဖို့အတွက်ပြောင်းလဲပြုပြင်ကြပြီးတော့ယေရှုရှင်ရဲ့ရုပ်လုံးတံတော်နဲ့တူတဲ့အသက်တာမျိုးကိုရရှိဖို့အလိုရှိတော်မူပါတယ်။ဒုတိယချက်အနေနဲ့ဖျားသခင်ဟာအထူးတာဝန်ထမ်းရွက်စေဖို့အထူးပုဂ္ဂိုလ်တွေကိုရွေးချယ်ရွေးကောက်တော်မူတတ်ပါတယ်။သင်ဟာသာရအသက်ကယ်တင်ခြင်းရရှိဖို့အတွက်ဖျားသခင်ကြိုတင်ပုံစံချထားနိုင်ပြီသားဖြစ်တဲ့အကြောင်းရင်းရင်းနဲ့တတိနဲ့ပြည့်ပြည့်သားသားသိထားသင့်ပါတယ်။အလိုမှမဟုတ်ဘူးဆိုရင်တော့သင်ဟာအကောင်းကိုရွေးသည်ဖြစ်စေ၊ဆိုးတဲ့အရာကိုရွေးချယ်ပြုလုပ်သည်ဖြစ်စေဖျားရှင်ပုံစံချထားပေးတဲ့ကယ်တင်ခြင်းကောင်းငင်နိုင်ငံတော်ဟာမဆုံးရှုံးနိုင်တော့ဘူးလို့မှားယွင်းတဲ့အဓိပ္ပာယ်ကိုဖွင့်မိသွားနိုင်ပါတယ်။ကျွန်တော်တို့ယဉ်ကျေးသူတွေရောက်စီတိုင်းဟာဖျားရှင်ရွေးချယ်ရွေးကောက်တော်မူတဲ့သူတွေဖြစ်တဲ့အတွက်ဖျားရှင်ရဲ့အကြောင်းကိုတတ်သိခင်ဟောကြားတဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်ဗုဒ္ဓနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်